ရုရှားကယူကရိန်းနိုင်ငံကီးမြို့ကိုညဘက်မှာလေကြောင်းကနေဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီးတော့ဒါဟာစစ်ပွဲတွေစတင်ချိန်ကစပြီးတော့ရုရှားဘက်ကကီးမြို့ကိုဒရုန်းတွေနဲ့အရင်တော့အများဆုံးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ယူကရိန်းဘက်ကကီးမြို့စတင်တီထောင်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်ပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲရုရှားဘက်ကအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တယောက်သေဆုံးသွားတယ်လို့ကီးမြို့တော်ဝန်ဗီတလီကလစ်ကိုကပြောပါတယ်။ဒီတိုက်ခိုက်မှုဟာအခုလအတွင်းကီးမြို့ကို14ချိန်မြောက်တိုက်ခိုက်တာဖြစ်ပြီးတော့ပထမဆုံးအကြိမ်လူသေဆုံးတဲ့တိုက်ခိုက်မှုဖြစ်ပါတယ်။ယူကရိန်းစစ်တပ်ကတော့သူတို့အနေနဲ့ဒရုန်း50ကျော်ကိုပစ်ချနိုင်ခဲ့တယ်လို့ပြောပေမဲ့အားလုံးဟာကီးမြို့ပေါ်မှာပစ်ချနိုင်ခဲ့တာလားဒါမှမဟုတ်တနိုင်ငံလုံးမှာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ယူကရိန်းသမ္မတဇယ်လင်စကီကတော့ရုရှားနိုင်ငံသားအများစုပါဝင်တဲ့လူပုဂ္ဂိုလ်51ယောက်နဲ့ကုမ္ပဏီ220ကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တယ်လို့မနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ။